မြန်မာနိုင်ငံစီးပွားရေးအတွက်အဓိကစိန်ခေါ်မှုဟာအချင်းပြေချစားမှုပြဿနာဖြစ်တာကိုတွေ့ရတဲ့အကြောင်းကုလသမဂ္ဂနဲ့ပူးတွဲလေ့လာခဲ့တဲ့စစ်တမ်းတွေကတွေ့ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာရာစုနှစ်တဝက်လောက်စစ်တပ်ရဲ့အုပ်စိုးမှုတွေ2011ခုနှစ်မှာအဆုံးသတ်ခဲ့ပြီးနောက်နိုင်ငံရေးစီးပွားရေးပြည်ရင်ပြောင်းလဲမှုတွေမှာအာရီလိုက်စားမှုပြဿနာကိုထိရောက်အောင်ဖြေရှင်းနိုင်မှုမတွေ့ရဘူးလို့လည်း2014ခုနှစ်မြန်မာနိုင်ငံစီးပွားရေးသဘောထားစစ်တမ်းမှာဖော်ပြခဲ့တာပါ။စစ်တမ်းမှာပါဝင်ခဲ့တဲ့လုပ်ငန်းတွေက60ရာခိုင်နှုန်းကတော့မှတ်ပုံတင်ခွင့်ရဖို့လိုင်စင်ခွင့်ပြုချက်တွေရနိုင်မှုလက်ထိုးနေရတဲ့အကြောင်းသဘောထားပေးခဲ့ကြတယ်လို့လည်းကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကော်မရှင် UNSCAP စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD နဲ့မြန်မာနိုင်ငံကုန်သင်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအဖွဲ့ချုပ်တို့ရဲ့ပူးတွဲလေ့လာချက်ကထောက်ပြခဲ့ပါတယ်။စစ်တမ်းအတွက်မင်းမြန်ခဲ့တဲ့လုပ်ငန်းပေါင်း3000ကျော်နဲ့20ရာခိုင်နှုန်းကလည်းစီးပွားရေးလုပ်ကိုင်ရာမှာအဂတိလိုက်စားမှုပြဿနာအဆိုးအဝါဆုံးအဟန့်အတားဖြစ်နေရတဲ့အကြောင်းပြောဆိုခဲ့ကြတာပါ။မြန်မာနိုင်ငံမှာစီးပွားရေးလုပ်ဖို့နောက်ထပ်စိန်ခေါ်မှုတွေဖြစ်နေလဲကျွမ်းကျင်လုပ်သားနဲ့နည်းပညာလိုအပ်ချက်ဖြစ်နေတာကိုတွေ့ရှိခဲ့ကြပါတယ်။အဂတိလိုက်စားမှုတိုက်ဖြတ်ရေးအတွက်လွှတ်တော်ကတော့ပြီးခဲ့တဲ့နှစ်ထဲမှာပဲဥပဒေတရပြဋ္ဌာန်းခဲ့ပြီးဖေဖော်ဝါရီလထဲမှာတော့ကော်မရှင်တရက်ကိုလည်းဖွဲ့စည်းထားတာပါ။ကမ္ဘာ့ဘဏ်ကနောက်ဆုံးထုတ်ပြန်ခဲ့တဲ့စီးပွားရေးလုပ်ကိုင်နဲ့အစဉ်တန်းသတ်မှတ်ရမှာတော့အချင်းပြေချစားမှုပြဿနာတွေကြောင့်ကမ္ဘာတဝန်းနိုင်ငံပေါင်း189နိုင်ငံမှာမြန်မာနိုင်ငံကို182အဆင့်မှာထည့်သွင်းထားခဲ့ပါတယ်။